တိုင်းနာလူမျိုးစုတွေအတွက်ဖက်ဒရယ်အခွင့်အရေးပေးအရာမှာဖြစ်သင့်ဖြစ်တတ်တဲ့အခွင့်အရေးသာပေးအမှာဖြစ်ကြောင်းနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာလည်းလွှတ်တော်လမ်းကြောင်းကပြင်ဆင်နေမှာဖြစ်ကြောင်းစစ်ကောင်စီအကြီးအကဲကပြောဆိုထားပါတယ်။တစ်ဆက်တည်းမှာပဲငြိမ်းချမ်းရေးနဲ့ပတ်သက်ရင်2008ဖွဲ့စည်းပုံနဲ့ NCA အပြည့်ရစာချုပ်ကိုပြစ်ပယ်မရကြောင်းလည်းပြောဆိုထားပါတယ်။တိုင်းနာကောင်းဆောင်တချို့ကတော့ဖက်ဒရယ်ဆန်သတ်မှတ်ချက်တွေနဲ့ပြည့်မဖို့လိုတယ်လို့သုံးသပ်ပါတယ်။ဖက်ဒရယ်စနစ်နဲ့ပတ်သက်လို့စစ်ကောင်စီအကြီးအကဲရဲ့ပြောဆိုချက်ပေါ်တုံ့ပြန်သုံးသပ်ချက်တွေကိုရန်ကုန်ကပေးပို့ထားတာကိုဆက်ပြီးတော့ယူဆနာစီမရှင
်တက်မရော်အနေနဲ့ပါတီစုံဒီမိုကရေစီလမ်းကြောင်းကိုရှောက်လာနိုင်အောင်ဆောင်ရွက်နေပြီးဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုကိုတည်ဆောက်နေတဲ့အကြောင်းအင်္ဂါနေ့ကနေပြည်တော်မှာကျင်းပတဲ့စစ်ကောင်စီအစည်းအဝေးရှစ်မြင်းဆောင်2020နှစ်မှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြောဆိုခဲ့တာပါဖက်ဒရယ်အခွင့်အရေးပေးအရာမှာလည်းဖြစ်တဲ့ဖြစ်တိုက်တဲ့ဖက်ဒရယ်အခွင့်အရေးကိုတော့ပေးအမှာဖြစ်ကြောင်းလည်းပြောဆိုထားပါတယ် NCA လက်မှတ်ထိုးလက်နက်ကင်အဖွဲ့ရဲ့ PPSD လို့ခေါ်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ဝင်ပုံမူကြီးခွန်အုပ်ကကတော့သူ့အမြင်ကိုအခုလိုပြောပါတယ
်ဖြစ်တဲ့ဖြစ်တဲ့ဖက်ဒရယ်ဆိုတော့ဘာပြောမှန်းတော့မသိဘူးပေါ့မြန်မာနေမြန်မာဟာဖက်ဒရယ်လားဒါမှမဟုတ်လေ2008ကနေခွင့်ပြုပေါ်များရတဲ့ဖက်ဒရယ်လားတော့မသိဘူးပေါ့ဒါပေမဲ့ဘယ်လိုပြောပြခုမူလမှာတော့ဖက်ဒရယ်ဆန်ချင်းဆန်ညွန်းတွေတော့ရှိပါတယ်အင်းဆန်ဂျင်းဆန်ညနေတော့အပြည့်မီဖို့လိုတာပေါ့ပေးရတယ်ဆိုတာဟာဘာမှမလဲပုံမှန်ချေကံဥပဒေကအညီပေးရတာလားဟိုဒီမို့အုပ်ချုပ်တဲ့လူကပေးရတာလားဒါတော့မရှင်းဘူးပေါ့တကယ်ဆက်ပြောမှာတော့ပုံမှန်ချေကံဥပဒေကနေပေးရတာပဲဒါကြောင့်ပုံမှန်ချေကံဥပဒေကိုပဲမှန်တိုင်းထားမှာတော့ရှိပါလား
နိုင်ငံရေးတုံးတက်သူဦးရဲထွန်းကတော့2008ဖွဲ့စည်းပုံအခြေခံဥပဒေဟာဖက်ဒရယ်စနစ်ကိုအခြေခံထားတယ်လို့လက်ရှိစစ်ကောင်ဆောင်တွေအနေနဲ့ယူဆထားတဲ့အကြောင်းသုံးသပ်ပါတယ်။ဖွဲ့စည်းပုံမှာပုံမှန်တွေကိုပြင်ဆင်ပြီးတိုင်းရင်းသားတွေလိုလားတဲ့ဖက်ဒရယ်စနစ်ကိုတည်ဆောက်နိုင်မယ်လို့ယူဆထားနေတယ်လို့မြင်ကြောင်းပြောပါတယ်
။ဒီဖက်ဒရယ်နဲ့ညီတဲ့အာဆိုတာကကွန်ဖက်ဒရေးရှင်းတဲ့ခြံတဲ့ဟာမျိုးကိုတော့ဒီခွင့်မပြုနိုင်ဘူး။ဒါမှမဟုတ်ရင်လည်းအဲ့ဒါကိုတော့ပြင်လို့ရမှာမဟုတ်ဘူးဆိုတဲ့သဘော။နောက်ကွန်ဖက်ဒရေးရှင်းခြံတဲ့တောင်းဆိုချက်တွေအခွင့်အရေးတွေပေါ့နော
်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုလွှတ်တော်လမ်းကြောင်းကတာပြင်ဆင်နိုင်မယ်အခြားလမ်းကြောင်းကဆောင်ရွက်မရကြောင်းဆိုတဲ့အပေါ်မှာတော့ပုံမူကြီးခွန်အောက်ကကသူ့အမြင်ကိုခုလိုပြောထားပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေပြင်တာမဆင်ရှိလေအဆင်ကတော့တော်ပြင်ပြင်ရှိတဲ့အစိတ်ဖွဲ့ကပြင်တာပေါ့အဒီဥပဒေနားလည်လို့ကဥပဒေကိုပြင်ပြီးတော့ပြင်ဆင်ချက်တွေကိုလွှတ်တော်အတူတူသေးတဲ့အခါမှာဥပဒေဖြစ်သွားတာပေါ့ကွာဒီပါဝင်နဲ့ပါဝင်တဲ့တွေရှိတဲ့ပုံတွေဟာလာဘူးလက်ရှိအာဏာပိုင်ကြီးရေအိုတွေနိုင်ငံရေးပါတီတွေကပြင်လို့ရှိပါအားလုံးတိုင်တိုင်ပြင်ပြင်နဲ့ပြင်ပြီးတော့အခုပြုဝေးတာတော့လက်တော်အခုပြုဝေးတဲ့အတွက်တော့ကြာပ
ါတစ်ဆက်တည်းမှာပဲငြိမ်းချမ်းရေးနဲ့ပတ်သက်ရင်2008ဖွဲ့စည်းပုံနဲ့ NCA အပြည့်ရစာချုပ်ကိုပြစ်ပင်မရကြောင်းပြောဆိုမှုအပေါ်ပုံမူကြီးခွန်ဦးကကအခုလိုဆက်လက်ပြောဆိုပါတယ
်အခု NCA မှာလက်မမထိုးတဲ့ဝါမင်္ဂလာအချက်ရှိကြီးရနိုင်ငံရှိသူကမှပါလာနိုင်လို့ဆိုတာကတော့ NCAဒီကမ္ဘောကပြရတာပဲ။အချိန်တည်းမှာပဲ2008ကိုပဲဟိုပြုတ်ပြီးတော့ဆင်းရဲရမယ်ဆိုရင်လည်း2008ကိုလက်မခံဘူးမပတ်ဆိုင်ဘူးလို့ပြောတာလည်းအီအိုတွေကအများကြီးပဲ။ဒါကြတော့ဒီအီအိုတွေကလည်းဆင်းရဲရတော့ကြတာ။အဲတော့ NCD လည်းမလို့ဘူး2008လည်းလုံးလုံးမရောက်ဆိုတာကလက်ရှိစစ်ကောင်စီကအမြင်ဖြစ်တော့ဆို
နိုင်ငံရေးလှိလာတုံသက်သူဦးရဲထွန်းကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရင်းနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအလုံးဟာ2023မှာကျင်းပမယ်ရွေးကောက်ပွဲပေါ်မှာအဓိကမူတည်နေကြောင်းတုံသက်ထားပါတယ်
။ဒီရွေးကောက်ပွဲကအလုံးကပါဝင်တဲ့လူလူကြီးကအတိမပြည့်ပြီးရဲမဲလာသေးတဲ့ရွေးကောက်ပွဲဟုတ်မဟုတ်ဆိုတာကအဓိကကြတာပေါ့။ဒါနဲ့ရွေးကောက်ပွဲမှာပြည်သူလူထုကအင်းတဲ့အားတိုင်းနဲ့အတိမပြည့်ပြီးမဲလာသေးပြီးရဲဖြစ်လာတဲ့အစိုးရမျိုးဆိုရင်နော်ဖြည်းဖြည်းချင်းပါပဲဖြည်းဖြည်း NCA လမ်းကြောင်းအတိုင်းချက်ချီတက်သွားလို့ရှိရင်အချင်းပြေသွားနိုင်တာပေါ့အော်ရေကောက်ပွဲနဲ့ဒီလိုလိုဟိုပါပေါ့အပြင်းအပြင်းမှုနဲ့ဆက်ဆက်နေတာပေါ့ဗျာ
စစ်ကောင်စီကစီစဉ်ကျင်းပတဲ့ရေကောက်ပွဲရလအရာထွက်ပေါ်လာတဲ့အစိုးရဟာပြည်သူထောက်ခံမှုတိတ်မရတဲ့အစိုးရဖြစ်မယ်ဆိုရင်နိုင်ငံရေးအရာအားနည်းချက်တွေရှိပြီးတော့ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စငြိမ်းချမ်းရေးကိစ္စတွေကြန့်ကြာနေမှာဖြစ်တယ်လို့ဦးရဲထွန်းကသုံးသပ်ပါတယ်လောလောဆယ်မှာတော့တိုင်းရင်းသားလက်နက်ကင်အဖွဲ့၈ဖွဲ့ဟာမြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်ပွားနေတယ်လို့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ NCA အပြည့်ရစာချုပ်ပြက်ပြဲပြီလို့ပြောဆိုနေတဲ့အဖွဲ့အစည်းတချို့လည်းရှိနေပါတယ်။တချိန်ထဲမှာရွေးကောက်ပွဲရလဒ်ကိုအတိအမှန်မပြုဖို့တောင်းဆိုနေတာတွေလည်းရှိနေပါတယ်။ တချိန်ထဲမှာမြန်မာပြည်အလဲပိုင်းအပဝင်နေရာတချို့ကစစ်တပ်ကိုဆန့်ကျင်တဲ့လက်နက်ကိုင်တိုက်ပွဲတွေနဲ့လုံခြုံရေးအခြေအနေတွေကလည်းရွေးကောက်ပွဲစီစဉ်ထားသလိုကျင်းပဖို့အတွက်အခက်အခဲဖြစ်တဲ့ဆိုပြီးသုံးသပ်တာတွေလည်းရှိနေပါတယ်။